2016ခုနှစ်နှစ်လယ်ပိုင်းလောက်မှာတောင်မှလွတ်ပြောင်းယူတော့မယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးအသေးဖြစ်ဆိုပြထားတဲ့ Scott Marshall ကိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်တဲ့အတွက်မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကကြိုဆိုလိုက်ပါတယ် Scott Marshall ဟာအာရှရေးရာကျွမ်းကျင်သူတဦးလည်းဖြစ်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးမှာပါဝင်ကူညီဖို့လည်းမျှော်လင့်တယ်လို့နိုင်ငံကြားရေးတူဝန်ကြီးကပြောဆိုလိုက်ပါတယ်အပြည့်အစုံကိုတော့ VOA သတင်းတော့မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်မှုအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Allen Marshall ကိုအမေရိကန်အထက်လွှတ်တော်ကနေကန့်ကွက်မယ်မရှိအတည်ပြုလိုက်ပါတယ်။ရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကလည်းအတည်ပြုပြောဆိုပြီးတာဝန်လွှဲပြောင်းရေးတွေကိုနောက်ပိုင်းမှာတရင်ထုတ်ပြန်သွားမယ်လို့အခုလိုပြောပါတယ
် On February 9thThe U.S. Senate confirmed Scott Marshall as the next ambassador to Burma. We will share details regarding Ambassador Mitchell's departure.
Scott Marshall ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမကြီးအဖြစ်တာဝန်ထမ်းဆောင်ဖို့အတွက် February 9ရက်နေ့မှာအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လက်ရှိသံတမကြီး Mitchell တာဝန်ပြီးဆုံးချိန်မှာပြန်လည်ထွက်ခွာဖို့နဲ့သံတမကြီးအသစ် Marshall ကိုရောက်လာမယ့်အချိန်တွေကိုနောက်ပိုင်းမှာအသေးစိတ်သတင်းထုတ်ပြန်သွားပါမယ်
။လက်ရှိသံတမက David Mitchell ရဲ့တက္ကံကုံဆုံးမဲ့2016ခုနှစ်ဇွန်လနောက်ပိုင်းမှာလာရောက်တာဝန်ထမ်းဆောင်ရမှာပါ။တန်အမတ်ကြီးအသစ်ဖြစ်လာမဲ့ Scott Marshall ဟာအရှေ့အာရှနဲ့ပစိဖိတ်ရေးရာမှာကျွမ်းကျင်သူတဦးဖြစ်တာကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာထဲထဲဝင်ဝင်ပူးပေါင်းကူညီနိုင်လိမ့်မယ်လို့မျှော်လင့်ပြီးကြိုဆိုတယ်လို့နိုင်ငံသားရေးဒုဝန်ကြီးဦးတန်ကျော်ကအခုလိုပြောဆိုလိုက်ပါတယ်
။ဒီ Scott Marshall မြန်မာအကြောင်းနဲ့သူတည်တည်သားပဲလေအရင်တော့လည်းအင်ဒိုနီးရှားမှာသူတုတ်ခဲ့တယ်တာမန်နဲ့လုတ်ခဲ့တယ်ပေါ့နော်။အဲ့တော့ဟိုအရှေ့အကြောင်းကိုလည်းတည်နေတာပေါ့အရှေ့အဲ့လား mentality တဲ့သူရိတုတ်တော့ရိလုံနိုင်တဲ့ပုံကိုတယောက်ပေါ့လေနော်ကိုတို့အနေနဲ့ကတော့ဟလာဒီတာမတ်တစ်တယောက်လာတဲ့ပုံမှာဟလာကျိုးဆိုပါတယ်အမှန်တကယ်ပြောရရင်တော့ကိုတို့အနေနဲ့ဟလာတူလာတဲ့ကိစ္စကိုကျိုးဆိုတယ်သူ့အနေနဲ့ဟလာမြန်မာနိုင်ငံရဲ့နော်ဒီရှေ့သွားမဲ့ဒီဒီလမ်းပေါ့နော်ဟလာဒီမိုကရေစီနဲ့ဟလာဒါမြန်မာနိုင်ငံဖုံမျိုးတုတ်တဲ့မှုပေါ်မှာသူ့အနေနဲ့ပါဝင်ပြီးတော့နော်ကိုတို့အဲ့ဒါဒီဆိုကအန်ဒလာအပါဝင်နောင်လာမဲ့အစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားနေတယ်လို့ကိုရောကလိုပဲယုံကြည်ထားတယ်လေ
လက်ရှိမြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ရဲ့ဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေစတင်နေပြီးမတ်လ18ရက်နေ့နောက်ပိုင်းမှာတော့သမရရွေးချယ်ရေးလုပ်ငန်းစဉ်တွေပြုလုပ်မှာဖြစ်ပါတယ်ဧပြီလမှာအစိုးရတရားဝင်တက်လာတဲ့အခါမှာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအများကြီးရင်ဆိုင်ရမှာဖြစ်တာကြောင့်မြန်မာနိုင်ငံမှာလာရောက်တာဝန်ထမ်းဆောင်မဲ့တန်အမတ်ကြီးအသစ်အနေနဲ့အတော်ကိုစူးစမ်းအားထုတ်ရလိမ့်မယ်လို့နိုင်ငံတကာအရေးကျွမ်းကျင်သူဒေါက်တာခင်စောဝင်းကအခုလိုသုံးသပ်လိုက်ပါတယ်
။စကော့နာစီယာလာမဲ့ချိန်ချက်လို့ရှိရင်ပို့ပြီးတော့စိန်ခေါ်မှုတွေကများလိမ့်မယ်။နော်။ဆိုတော့အရင်ကတော့ကဲဦးသိန်းစိန်စုရလို့လက်ထက်ပေါ့ကွာ။ဟိုဒီမိုကရေစီနဲ့အရသာဆိုရဒီဗိုင်းပေါ့နော်ပြောရင်အဆင်ပြေသွားနေကြတာဟိုအခုကျတော့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီအရသာဆိုရတဲ့ကိုတော့ပို့ပြီးတော့ရှင်းလာတယ်လေတစ်ချိန်တည်းမှာလည်းအစိန်ခေါ်မှုတွေခက်ခဲတွေပို့ပြီးတော့မရလာတယ်အဲ့ဒါကဘယ်လို့မှငင်းလို့မရဘူးနော်အဲ့ဒါကြောင့်မလို့စကော့မာစီယာလာတဲ့အချိန်ဆိုလို့ရှိရင်လည်းပို့ပြီးတော့သူ့အနေနဲ့ဟိုကျိုးပန်းအားထုတ်အောင်လည်းတင်တယ်နော်
အခုအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဝန်ကြီး Scott Marshall ဟာ2009ခုနှစ်ကနေ2010ပြည့်နှစ်ထိအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးအပြင်အာဆီယံဆိုင်ရာအမေရိကန်တန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအကြိမ်ကြိမ်လာရောက်ခဲ့ပူပါတယ်2010ကနေ2013ခုနှစ်ထိလဲအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုလက်ရှိမှာတော့အရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒူလက်ထောက်နိုင်ငံသားရေးဝန်ကြီးတာဝန်ကို2013ခုနှစ်မှာစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ရှင်